လနဲ့ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာလေးလကြာတိုက်ပွဲတွေရပ်ဆိုင်ထားပြီးဆွေးနွေးဖို့မြန်မာစစ်တပ်ကကြုံလိုက်တဲ့အပေါ်လက်တလောတက်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ TNL တအန်းပလောင်ခွဲကကြိုးဆူလိုက်ပါတယ်။ဒါပေမဲ့လည်းအပြစ်ခတ်ရဲ့ဆင်းရဲကြီးညာတဲ့အထက်မှာစီရင်တင်းမာမှုတွေကြုံနေရတဲ့ရခိုင်ဒေသမပါဝင်တာကြောင့်ငင်းငယ်ကြီးအလားအလာပေါ်ဆိုရင်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်နေတာပါ။နှစ်ပေါင်း30လောက်အတွင်းပထမဆုံးအကြိမ်မြန်မာစစ်တပ်ကအပြစ်ခတ်ရဲ့ဆဲချောင်းကြီးညာလိုက်တဲ့အပေါ်သဘောထားအမြင်တွေကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကစူးစီးတင်ပြပေးထားပါရဲ့ရှင်။
ဟုတ်ကဲ့တမတော်ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာ TNL ကတန်းပလောင် MNDA ကကိုကနဲ့ AA ကရခိုင်တပ်ဖွဲ့တွေနဲ့ဆွေးနွေးမှဖြစ်တယ်လို့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA ကိုလက်မှတ်မီးထိုးသေးတဲ့အဖွဲ့တွေအပါအဝင်ထိုးပြီးအဖွဲ့တွေနဲ့ပါဆွေးနွေးသွားမှဖြစ်ကြောင်းဖော်ပြထားတာဖြစ်ပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေပြည်တော်မှာဒင်းမီဒီယာတွေနဲ့တွေ့ဆုံခြင်းအခုလိုပြောကြားပါတယ်
မြန်မာနိုင်ငံကျွန်တော်ရဲ့အစိမောက်ဒီတောင်မှရှိတဲ့ CNLD အဖွဲ့ NND အဖွဲ့တော့နော် EE အဖွဲ့အဲ့ဒါကနေပြီးတော့သူတို့တက်ကနေပြီးတော့ CE နဲ့ပတ်သက်ပြီးတော့ဆက်လုပ်ဖို့ဆန္ဒရှိတဲ့ကြောင်းနဲ့ရှင်နဲ့တူချင်းမှုဆန္ဒရှိတဲ့ကြောင်းနဲ့ဒီလိုထုတ်ပြန်ကြတာလည်းကျွန်တော်ကြည့်ကြည့်ပါအဲနိုင်ငံတော်ဘက်ကလည်းဒါကိုချူချေတဲ့အားလည်းထုတ်ပြန်နေပြီဖြစ်ပါဒါလည်းကျွန်တော်ကျန်လေးသုံးတာပါတုံးတဲ့အခါကျွန်တော်တို့ကလည်းဒါဆိုလို့ရှိရင်လည်းဒီသုံးပွဲတွေကိုတော့ဘူးတနက်ကိစ္စတွေကိုစဉ်းစားဖို့လိုတယ်လို့ကျွန်တော်ယူဆရတဲ့ကြောင့်တက်မလို့ကနေပြီးတော့ကျွန်တော်ဆုံးဖြတ်ချက်တစ်ခုဆက်ခဲ့တာရှိပါတယ်။ကျွန်တော်ကဦးစီးပြီးတော့ဒီဆောင်ဆုံးဖြတ်ချက်ဆက်ခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ကျွန်တော်ဖတ်ကြားပြီးပြောပြပါမယ
်။ဒီလိုပြောကြားပြီးတဲ့နောက်တက်မလို့ရဲ့ငင်းကြမ်းရေးဆိုင်ရာကြီးညာချက်အပြည့်အစုံကိုဗိုလ်ချုပ်ထွန်းထွန်းညီကဖတ်ကြားပြခဲ့တာဖြစ်ပါတယ်။ PNLA ကတန်းပလောင်တက်ဖွဲ့ရဲ့အထွေထွေပြည်မှုတက်ဖုံးကျော်ကဒါဟာကောင်းမွန်တဲ့ခြေလှမ်းတရက်လို့ရှုမြင်ကြောင်းအခုလိုပြောပါတယ်။
အဲ့ဒီကျင်းရတဲ့ပုံမှာတော့ဒါကောင်းမွန်တဲ့ခြေလှမ်းတည်းအနေနဲ့တော့ကျွန်တော်တို့မြင်ပါတယ်ဒီကပို့ပြီးတော့မှတမန်ငန်လုံးကိုတိုက်ခိုက်တာဒီ yes yes ဆိုင်တယ်လို့ကျင်းရမယ်ဆိုရင်တော့ဒါအပိုင်းထံကိုကြီးတဲ့ပုံကြီးကောင်းတယ်လို့မြင်ပါတယ်။အဖြစ်လဲဆိုတော့အခုရခိုင်မှာတိုက်ရတဲ့ကကျင်းနေတယ်ကျင်းရတဲ့ပုံကတော့ရခိုင်တော့မပါတဲ့သဘောရှိပါမယ်။ကျင်းရထားတဲ့တိုင်းတကယ်အလုံးလုံးကြမယ်ဆိုရင်ကျွန်တော်တို့အထူးသဖြင့်ကျွန်တော်ရဲ့မဟာမိတ်အင်းနဲ့စကားပြောကြမယ်ဆိုတော့အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့ဒီကျင်းရချက်ကရှိကြည့်တော့ချင်တော့ညာလေပဲရက်တန်တော့နိုင်တဲ့အနေထားပြီးပြနိုင်တဲ့အခြေအနေတွေရှိပါတယ်
။ရခိုင်ပြည်နယ်မှာအခြေစိုက်တဲ့အနောက်ပိုင်းတိုင်းစစ်ခန္ဓာချုပ်နဘာခနယ်မြေမှာအပြည့်ရက်ဖို့မထည့်သွင်းတဲ့အပေါ်မှာတော့ ARSA ကမွတ်စလင်လက်နက်ကိုင်ဖွဲ့တွေရှိနေတာကြောင့်လို့တုံးတက်တာတွေလည်းရှိနေပါတယ်။နိုင်ငံရေးတုံးတက်သူဦးမောင်မောင်ဆိုကတော့ဒီအခြေအနေတွေနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောဆိုပါတယ်
။ဒီမှာမပါတာတခုကတော့နဘာခတစ်ခုပဲမပါတာပါ။အဲ့တော့နဘာခတစ်ခုပဲမပါတဲ့အခါကျတော့လက်ရှိမှာအဲ့ဒါတော့ဆွေးနွေးပြီးဖြေရှင်းမှရမယ်ဒါအဲ့ထုတ်မှာမဟုတ်ဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့တကယ်လို့အခုနဘာခါကိုပြည့်ရတယ်လို့ကျင်ညာစစ်စစ်မလုပ်ပါဘူးကျင်ညာလိုက်ရင်အင်းရဲ့တပ်ဖွဲ့ရေဦးကြောက်တော်လို့ရသေးတော်ဘူဒီတော်ပုံမကျွန်းပေါ့အဲ့နေစက်တွေဖြစ်ဝင်လာတဲ့အေးတပ်ဖွဲ့ကြီးတရှိမှုဆိုတော့အတိမပြေရောက်ပါလိမ့်မယ်။အဲ့လိုအနေထားမျိုးမှာတော့သူကဆွေးနွေးပွဲမှာရက်လက်ပုံမှာမူတည်ပြီးတော့ဒီအဖြေကိုထုတ်မယ်လို့ထင်ပါတယ်။ဆွေးနွေးပွဲမှာမဘာပေါ်လာလဲဆိုတော့ဆမ်းနေလို့ရှိရင်မပြေရဘူးအေးဖြိတိုင်မှာဆိုဆွေးပူပါမှုတော့ရှိတာပေါ့
MCA ကိုလက်မှတ်ရေးထိုးပြီးအဖွဲ့ဝင်တွေပါဆွေးနွေးမှဖြစ်ကြောင်းကြီးညာချက်မှာဖော်ပြထားတဲ့အတွက်လက်တလောကင်းငမျိုးသားစီယုံ KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ယာယီရက်ဆိုင်ထားတာကိုဖြည့်ရှင်းနိုင်ဖို့ရှိကြောင်းလည်းသုံးသပ်ပါတယ်ဒီကြီးညာချက်အပေါ်မှာတော့
ဒီကြီးညာချက်မထွက်ခင်ထီရတာငောင်းသက်ရှင်းမှာတော့ကြောင်းငင်းလူစဉ်လုပ်ငန်းစဉ်ရက်တက်ပြီးထွက်ကြတာပေါ့တကယ်တော့ဒီကျန်တဲ့အသက်သက်တော့မဟုတ်ပါဘူး။ငင်းငင်းကောင်ရှင်ကဒီတောက်လျှောက်ဆွေးနွေးခဲ့တာရှိတယ်လေ။တောက်လျှောက်ဆွေးနွေးခဲ့ပြီးတော့အတုံးပွဲနဲ့အပြန်လမ်းပြင်ညာချက်တွေထုတ်ပြီးတော့ဝန်ကြီးချုပ်ရထားတဲ့အခြေခံပေါ်မှာဒီအခုစစ်စစ်ရဆိုင်နေတော့နောက်ဆက်တဲ့ပါလာတာပေါ့နော်။ပြောမယ်ဆိုရင်ရှော့ကြတဲ့ငင်းငင်းလုပ်ငန်းတွေကိုပြန်ပြီးတော့တွန်းတင်တယ်လို့ပဲပြောရပါလိမ့်မယ်
။တမ်မော်ရဲ့ပြင်ညာချက်ကိုအမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဘူဌာန NRPC ကကြိုးဆိုလိုက်ပြီး MCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဘွဲ့နဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးခိုင်မာဖို့နဲ့ကြံရှိဖွဲ့ကိုလည်း MCA လက်မှတ်ရေးထိုးဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။တမတော်ကအခုထုတ်ပြန်လိုက်တဲ့ကြေညာချက်မျိုးဟာမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဖျက်သိမ်းခဲ့တဲ့1988ခုနှစ်နောက်ပိုင်းမှာပထမဆုံးတရားဝင်ထုတ်ပြန်တာဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြီးဆုံးသွားတဲ့ကျုပ်မြန်မာနှစ်နိုင်ငံနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေရဲ့ 2+2 သုဒ္ဓအကြိမ်ဆွေးနွေးပွဲနဲ့ဆက်စပ်နေနိုင်ကြောင်းနဲ့သုံးသပ်တာတွေရှိနေပါတယ်